နက်ကိုင်စစ်ပွဲတွေအတွင်းကလေးငယ်တွေရဲ့အခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ကူမာရာစွာမီဟာဒီကနေ့မြန်မာနိုင်ငံရန်ကုန်မြို့ကိုစတင်ရောက်ရှိနေပြီးတော့အာဏာပိုင်ဖွဲ့စည်းတွေနဲ့တွေ့ဆုံနေပါတယ်မြန်မာနိုင်ငံကကလေးစစ်သားအုံပြုမှုအခြေအနေတွေနောက်ပဋိပက္ခတွေအတွင်းကကလေးတွေရဲ့အခြေအနေတွေကိုအမှန်တကယ်စောင့်ကြည့်ဖို့ဆိုရင်တော့ပဋိပက္ခဖြစ်နေတဲ့နေရာတွေအထိပါစုံစမ်းစစ်ဆေးရေးမှုတွေအနေနဲ့လွတ်လွတ်လပ်လပ်တွားရောက်စစ်ဆေးခွင့်ရှိဖို့လိုမယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောနေပါတယ်အကြောင်းစုံကိုဆက်ပြောပြပေးပါအောင်ကုသညုံရှင
်ဟုတ်ကဲ့ပါမခင်ဖြူတွေကဘာနှက်မှာဒီကလေးစစ်သားအုံပြုမှုတွေနောက်လက်နက်ကပဋိပက္ခတွေအတွင်းကကလေးတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့စောင့်ကြံနေတဲ့ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်မစ်ကုမာရာစွာမီဟာဒီကနေ့မြန်မာနိုင်ငံရန်ကုန်မြို့မှာမြန်မာနိုင်ငံမိဂနစ်ကလေးဆောက်ရှောက်ရေးအသင်းနဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ကစစ်တပ်အရာရှိအချို့နဲ့တွားရောက်တွေ့ဆုံဆွေးနွေးမှုတွေရှိခဲ့တယ်လို့သိရပါတယ်။ကုလသမဂ္ဂလူညွှန်းကောင်စီရဲ့ဆုံးဖြတ်ချက် 1612 အရကလေးတွေကိုအကြမ်းဖက်တာနောက်လူခွေချိုးဖောက်မှုတွေရှိတာတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာစောင့်ကြံမှုစနစ်ထားရှိရေးကိစ္စကိုစီစဉ်ဖို့အခုခီးစဉ်ရဲ့အဓိကရည်ရွယ်ချက်ဖြစ်တယ်လို့သိရပါတယ်။လူခွေရေလှူရှားသူတွေကတော့မစ်ကုမာရာစွာမီရဲ့ဒီခီးစဉ်ပေါ်မှာကြိုးဆိုကြပြီမဲ့လို့ရလာမဲ့ရလတ်တွေကိုတော့သတိတကြီးနဲ့စောင့်ကြည့်နေတာလည်းတွေ့ရပါတယ်။ထိုင်းချေဆိုင်မြန်မာနိုင်ငံလူခွေပညာပေးအဖွဲ့ရဲ့ညွှန်ကြားမှုကော်မျိုးမင်းကသူ့ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့အခုလိုဖတ်ချက်ပေးပါရယ
်။ဒီကုလသမဂ္ဂကလေးနဲ့တက်ဆိုင်တဲ့အထူးကိုယ်စားလှယ်ကိုခွင့်ပြုလိုက်တာဟာတော့အရင်တော့လိုမဟုတ်ဘူးမရှိဘူးလို့ညှင်းပယ်ထားတဲ့စာလို့ရှင်တော့ကြိုးဆိုစရာတစ်ခုတော့ဖြစ်ပါတယ်။ဒါပေမဲ့ဒီခီးစဉ်တစ်ခုတည်းနဲ့ဒီကိစ္စတွေအားလုံးမှန်ကန်နေတရားကတော့အရန်ရှိတဲ့အတွက်တကယ်ကိုကောင်းမယ်လို့ကျွန်တော်ပြောဖို့စောပါသေးတယ်။ဘာလို့လဲဆိုတော့ဒီလိုမျိုးအမှန်တကယ်ကြုံတွေ့ရတဲ့နေရာတွေကိုသွားဖို့မပေးတာတွေသူတို့ပြင်ဆင်ထားတဲ့သူတွေပဲပေးတွေ့ပြီးတော့လုံလောက်တဲ့တရားအမှန်တွေမရရှိအောင်လှုပ်ဆောင်ထားလို့ရှိရင်ဒါကျွန်တော်တို့ကဒီခီးစဉ်ကတိတ်အကျိုးရှိမှာမဟုတ်ပါဘူး။ဒါအဖအနေနဲ့အရင်တော့ဆိုလို့ရှိရင် UNICEF အဖွဲ့တွေကိုသူတို့သွားခိုင်းတယ်။သွားခိုင်းတဲ့နေရာမှာကလေးစစ်သားတယောက်မှမရှိပါဘူးလို့ပြတယ်။ဒါပေမဲ့အဲ့လိုပြနေတဲ့အချိန်မှာပဲနေဆက်ဒေတာကိုဒီနာအဖစစ်တပ်ကကလေးစစ်သားတွေထွက်ပြေးလာတာရှိရဆိုတော့အမှန်တကယ်ရှိတဲ့ဟာကိုဖုံးကွယ်ပြီးသူတို့ပြင်ဆင်ထားတဲ့နေရာကိုပဲလှုပ်ဆောင်တဲ့အစဉ်လာရှိခဲ့တဲ့အတွက်ဒါတို့ကျွန်တော်နည်းနည်းပြန်ပြရရှိပါတယ်။ဒါဆိုလို့